ကိုရိုနာဗိုင်းရပ်စ်ကြောင့်သရုတ်နိုင်ငံမှာသိမ်းဆုံးသူ1900နီးပွင့်ကျင်ရှိနေပြီးတော့90ခန္ဓာသူ9200ကျော်သွားပြီလို့တရုတ်ကျန်းမာရေးတာဝန်ရှိသူတွေကဒီကနေ့အတည်ပြုပါတယ်။ဒီကနေ့ထုတ်ပြန်လိုက်တဲ့နောက်ဆုံးစီးရင်ထဲမှာတော့ရောဂါ90ခန္ဓာရတဲ့လူနာသစ်က1886ဦးနဲ့သိမ်းဆုံးသူ98ဦးပါဝင်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုပြန့်နှံ့မှုကြောင့်သရုတ်ကျန်းမာရေးစနစ်ပေါ်အမဲဆက်ထိစေခဲ့တယ်လို့ပဲရောဂါပြန့်နှံ့မှုကိုထိန်းချုပ်ဖို့ကြိုးပမ်းနေအနေနဲ့ဒေတာတချို့ကိုလည်းသရုတ်တာဝန်ရှိသူတွေကအဝင်ထွက်တွေပိတ်ထားခဲ့တာပါ။ရောဂါကြောင့်အင်္ဂါနေ့ကသိမ်းဆုံးခဲ့ရသူတွေထဲမှာကိုရိုနာဗိုင်းရပ်စ်အဓိကကူးစက်ပြန့်နှံ့နေတဲ့ဟူပေပြည်နယ်ဝူဟန်မြို့ဝူချန်ဆေးရုံညွှန်ကြားရေးမှူးလျူဂျင်မင်းလည်းပါဝင်တယ်လို့နိုင်ငံပိုင်ရုပ်သံသတင်းဌာနကကြေညာပါတယ်။တရုတ်အစိုးရကကြက်တလောထုတ်ပြန်လိုက်တဲ့ကိန်းဂဏန်းတွေအရရောဂါကူးစက်မှုကျဆင်းသွားကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO အကြီးအကဲကမနေ့သတင်းလာနေမှာပြောဆိုခဲ့တာပါ။ဒါပေမဲ့လည်းတခြားဒေသတွေကပါရောဂါကူးစက်နေတာကြောင့်အခြေအနေတွေပြောင်းလဲသွားတာမျိုးဖြစ်လာနိုင်တယ်လို့ရောဂါကူးစက်မှုကျဆင်းသွားပြီလို့ပြောဖို့အချိန်စောလွန်သေးတယ်လို့လည်းပြောပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုဟာသိပ်ကိုပြင်းထန်ပြီးတော့ထပ်ကူးနိုင်တဲ့အနေအားရှိနေပေမဲ့ဟူပေပြည်နယ်ထဲမှာတော့အတော့ကိုထိန်းချုပ်ထားနိုင်ပြီလို့လည်း WHO အကြီးအကဲကပြောပါတယ်။ရောဂါကူးစက်ခံထားတဲ့လူနာ80ရာခိုင်နှုန်းပြန်ပြီးတော့ကျန်းမာလာတယ်လို့လည်းသူကပြောပါတယ်။ WHO ရဲ့နောက်ဆုံးအစီရင်ခံစာမှာတော့တရုတ်နိုင်ငံပြည်ပမှာကူးစက်ခံရသူ994ဦးရှိပြီးတော့ဂျပန်နိုင်ငံယိုကိုဟာမာစစ်ကမ်းမှာတီချခွဲပြီးတော့စစ်ကပ်ထားတဲ့ဇင်ခံတင်မော့ဘကလူနာ942ဦးပါဝင်တယ်လို့လည်းဖော်ပြထားပါတယ်။